ပြီးခဲ့တဲ့နှစ်နိုဝင်ဘာလ28ရက်နေ့ကစတင်ပြီးတအောင်းတက်မတော် DNN နေနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာဟာအကြိမ်ပေါင်း20ကျော်ရှိပြီဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းအတွင်းကနန်ခမ်းနမ်ဆန်မန်တုံကြောက်မဲတိဘောနဲ့နမ်တူမြို့တွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပြီးနှစ်ဖက်အကြဆုံးတွေရှိတယ်လို့ဒေသခံတချို့လည်းသိဆုံးတာတွေရှိနေပါတယ်။RCSS SSA ဟာအစိုးရနဲ့အပြစ်ခတ်ရဲစေး NCA စာချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းရှမ်းပြည်မြောက်ပိုင်းအတွင်းကတအောင်းလွတ်မြောက်ရေးတပ်မတော်အခြေချရာနေရာတွေကိုဝင်ရောက်လာတာကြောင့်တိုက်ပွဲတွေဖြစ်ပွားနေတာဖြစ်တယ်လို့ DNN ဘက်ကပြောပါတယ်။ RCSS ဘက်ကလည်းလက်ရှိတိုက်ပွဲဖြစ်ပွားရာဒေသတွေဟာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီတပ်တွေအရင်ကတည်းကအခြေချရာနေရာတွေဖြစ်ပြီးတအောင်းတပ်မတော်ဘက်ကထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်တိုက်ပွဲတွေဖြစ်ပွားနေတာလို့တုံ့ပြန်ပြောပါတယ်။တိုက်ပွဲတွေရဲစဲဖို့အတွက်RCSS ဌာနချုပ်ကို TNN ဘက်ကလာရောက်ညှိနှိုင်းမယ်ဆိုရင်ကြိုးစုံမှာဖြစ်တယ်လို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
TNL ရဲ့ဘက်ကမတိုက်ဘူးဆိုရင်တော့အပွဲကဖြစ်ပြအကြောင်းရှိပါဘူးကျွန်တော်တို့ချမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်ကိုပြန်လာ TNL ကိုစစ်စင်ရေးလုပ်ဖို့မဟုတ်ပါဘူး TNL ဟာကျွန်တော်တို့အဖွဲ့အစည်းရဲ့ယန္တရာမဟုတ်ပါဘူးဆိုတော့ကျွန်တော်တို့ဟိုဌာနချုပ်ကလည်း TNL အခေါင်းဆောင်တွေလာရောက်လက်ပတ်ပြီးတော့ပြောဆိုဆွေးနွေးမှုတွေဒီပြဿနာရဲ့အခြေအနေရှာဖို့လာပြီးဆွေးနွေးဖို့လည်းကျွန်တော်တို့ကဖိတ်ခေါ်ပါတယ်ဆိုတော့အကြောင်းလဲကျွန်တော်တို့ဥက္ကဋ္ဌကြီးကဆွေးနွေးသွားတာရှိပါတယ်ခင်ဗျာ
လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအစိုးရတပ်မတော်ကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဘက်ကနေဝင်ရောက်ကူညီပြီးတအောင်းလွတ်မြောက်ရေးတပ်မတော်ကိုတိုက်ခိုက်တာတွေရှိနေတယ်လို့ TNN ဘက်ကသတင်းထုတ်ပြန်တာတွေရှိသလိုတအောင်းလွတ်မြောက်ရေးတပ်မတော်ရဲ့တပ်သားတွေထဲမှာလူမျိုးကြားတွေပါဝင်နေတယ်လို့လည်းဒေသခံတွေကပြောဆိုတာတွေရှိနေပါတယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဟာအစိုးရနဲ့အပြစ်ခတ်ရဲစဲရေးလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးတအောင်းလွတ်မြောက်ရေးတပ်မတော် TNN ဟာကိုကန့်တပ်မတော် MNDAA ရခိုင်တပ်မတော် AA တို့နဲ့မဟာမိတ်ပြုထားတဲ့အဖွဲ့ဖြစ်ပါတယ်တိုက်ပွဲတွေရစဲဖို့အတွက်နှစ်ဖက်တာဝန်ရှိသူတွေတွေ့ဆုံမှုရှိပြီးအချိန်နဲ့နေရာကိုညှိနှိုင်းနေတယ်လို့တအောင်းလွတ်မြောက်ရေးတပ်မတော် DNNA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတာအိုက်ကျော်ကပြောပါတယ်
သူတို့လည်းကျွန်တော်တို့အဖွဲ့နဲ့ပြည်သူ့ကိုယ်စားလှယ်လို့ပြောတယ်ပေါ့နော်။ဒါပေမဲ့ဒီသူတို့ကလည်းမထူးထူးတာအဖွဲ့ဖြစ်နေတဲ့အတွက်တဲ့တဲ့နေရာတဲ့တဲ့အချိန်ပေးလို့ရတယ်။ကျွန်တော်ကတော့တိုက်ပွဲဖြစ်နေတဲ့အလားစီတော့သွားပြီးရမယ့်နေရာတဲ့ရောက်မယ့်အပေါ်တော့အချိန်လေးအတော်ရည်နေတယ်။ဒီတော့ပြီးရမယ့်အချိန်နဲ့နေရာတွေတော့ညီနိုင်ရတယ်
တအောင်းတမတော်နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီတို့ကြားတိုက်ပွဲတွေရစဲဖို့အတွက်ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကပြီးခဲ့တဲ့ဒီဇင်ဘာလကဂျားဝင်ညှိနှိုင်းပေးခဲ့ပြီးတဲ့နောက်အခုလိုတာဝန်ရှိသူတွေထိတ်တိုက်တွေ့ဆုံဖို့စီစဉ်နေတာလည်းဖြစ်ပါတယ်တိုက်ပွဲတွေရစဲဖို့အတွက် RCSS နဲ့ TNNA တို့ထိတ်တိုက်တွေ့ဆုံညှိနှိုင်းကြဖို့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ကမနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပြီးအဲ့ဒီကြေညာချက်မှာ SSPP အနေနဲ့ဂျားဝင်ညှိနှိုင်းပေးသွားမယ်လို့ထုတ်ပြန်ထားပါတယ်၃လနီးပါးကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီကတပ်သား20လောက်ကြာဆုံးတယ်လို့တအောင်းလွတ်မြောက်ရေးတပ်မတော်ဘက်ကတပ်သား10ဦးလောက်ကြာဆုံးမှုတွေရှိတယ်လို့နှစ်ဖက်ကောင်ဆောင်တွေကပြောပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ကြောင်မဲမြို့နယ်ကဒေသခံ10ဦးခန့်သေဆုံးတာတွေရှိနေပြီလို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ကြောင်မဲမြို့ကန်ကိုသားစော်ကပြောပါတယ်။
ကျွန်တော်တို့ကတော့ကြားတာတော့10ဦးထက်တော့ရှိတယ်ဒါပေမဲ့ကျွန်တော်တို့မဆက်သွယ်နိုင်ပြီးကောင်းကောင်းမသိတဲ့အခါကြီးညောင်မောင်းတဲမှာဆိုရင်တော်တော်ဒုက္ခရောက်နေညောင်မောင်းကတစ်ခါလေခိုးပြီးဖုံးဆက်လာတဲ့ဟိုဒီကမိတ်ဆွေတွေပိုင်းလည်းအဆက်သွယ်ရတယ်ဟိုထွက်လာလို့လုံးဝမရဘူးသူတို့နဲ့ပိတ်မိနေတယ်အဲ့ညောင်မောင်းရွာကြီးထဲမှာသူကဖုံးဆက်လို့ရှိရင်ရင်းတုံးမိလို့ရှိရင်အဲ့ဒီဟာတွေကပဲအခုပြဿနာဖြစ်ကြတာဒုက္ခတွေဒီအဲ့မှာဟိုတေးတယ်တတ်တယ်တန်ရာရတယ်ဥစ္စာဖြစ်တယ်နှိပ်စက်တယ်ဆိုတာအဲ့ဒီဖုံးရင်းတုံးနေလို့အများကြီးပါလို့အဲ့ဒါအဲ့မှာအဆက်သွယ်လုံးဝမရဘူးဖြစ်နေတယ်ချို့လေဆိုရင်ထမင်းမစားရဘူး။နောက်အပြည့်မထွက်ရဘူး
။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တော့ဆန်ကျေးရွာအနီးမှာဒီရပိုင်းအတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ပိတ်မိနေတဲ့ဒေသခံတွေကိုတန်ဃာတော်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေကအခုလ10ရက်နေ့ကစတင်ပြီးနေ့စဉ်သွားရောက်ကယ်ဆယ်တာတွေရှိနေပါတယ်။ကယ်ဆယ်ရေးအဖွဲ့တွေဟာပန်ဆန်ကျေးရွာအထိသွားရောက်ပြီးတော့ဆန်ညောင်မောင်ပန်ဆန်ညောင်ပန်လှပါခါကန့်ကန်ဆန်ဟင်းစတဲ့ကျေးရွာတွေကထွက်ပြေးလာသူတွေကိုကားရည်နဲ့တင်ဆောင်ပြီးကြောင်မဲမြို့ပေါ်ခေါ်ဆောင်လာတာဖြစ်ပါတယ်။ကြောင်မဲမြို့ပေါ်မှာဒုက္ခသည်စခန်းခုနှစ်ခုဖွင့်လှစ်ထားပြီးစစ်ဘေးဒုက္ခသည်1800ကျော်ခိုးလုံနေတယ်လို့မင်းကုန်းကျေးရွာကဒေသခံ200လောက်ဟာမိုင်းလုံးမြို့ကိုထွက်ပြေးတင်းရှောင်နေတယ်လို့သိရပါတယ်။ဒီနေ့မနက်မှာလဲရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တော့ဆန်ကျေးရွာအနီးကလွယ်လင်တောင်မှာ RCSS နဲ့ DNN တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့သိရပါတယ်ရှင်။